မိုးခါမုန်တိုင်းတံကိုစူးအားဆုံးခံထားတဲ့နေရာတွေစီကိုWFP ကစာနယ်ရေးခါအစီအစဉ်ကတော့အကူအညီတွေစပြီးတော့ပေးနေပါပြီလို့ပြောပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းတွေမှာအကူအညီတွေစပေးနေပြီဆိုပြီးတော့ဒီအာရှနဲ့ပစိဖိတ်ဒေသဆိုင်ရာWFP ရဲ့ထူးခြားမှလည်းရေးသားထားပါတယ်။မုန်တိုင်းလမ်းကြောင်းတစ်လျှောက်ကလူပေါင်း
3.5%ကလူပေါင်း 17 နှစ်အရွယ်လူပြောပါတယ်။ထားနေတာဝန်ခံစတီဗင်အန်ဒါဆန်ကပြောကြားထားတာကိုတော့WFP ရဲ့လူမှုကွန်ရက်မှာဖော်ပြပါတယ်။UK နိုင်ငံတကာကူညီပေးရေးဖွဲ့စည်းတချို့ကတော့မုံတိုင်းပြင်းထန်တိုက်ခိုက်တာခံရတဲ့ဒေသတွေမှာဆက်သွယ်ရေးနဲ့နံပါတ်အခက်အခဲတွေကြုံနေရပြီးအရေးပေါ်ကူညီတွေပေးရနိုင်ရေးစစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့စောင့်နေရတယ်လို့ပြောဆိုထားပါတယ်။ လူအပ်တဲ့နေရာတွေကိုအကူအညီတွေရောက်သွားပြီလားဆိုတာကတော့သေချာမသိရသေးတယ်လို့မုံတိုင်းတန်တေဒေသတွေကပြည်သူများစုကတော့သူတို့လူအပ်တဲ့အကူအညီတွေမရဘူးလို့ပြောဆိုကြပါတယ်။ဒီလဆက်လေးရက်နေ့ကတိုက်ခိုက်ခဲ့တဲ့မုခဆိုင်ကလုံးမုံတိုင်းကြောင့်ရခိုင်ပြည်နယ်တစ်ခုထဲမှာတင်သေဆုံးသူ142ဦးရှိသွားပြီလို့မြန်မာစစ်ကောင်စီရဲ့မေလ17ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မေလ19ရက်နေ့အထ ဒီကနေ့မှာတော့တိတ်ဆုံးသူ140ကျော်သွားတဲ့အကြောင်းထုတ်ပြန်ကြမှာဖော်ပြထားပါရှင်။